င်းချက်တဲ့ဘာသာရေးဥပဒေကိုဆန့်ကျင်ရေးသားသူထင်ရှားတဲ့ဘင်္ဂလားဒေ့ရှ်နယ်ဘွားအမေရိကန်နိုင်ငံသားဘလော့ဂါတဦးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်မှာဒါနဲ့အခုခံရပြီးတည်ဆုံသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘွားအမေရိကန်နိုင်ငံသားအဗီဂျစ်ရိုင်းနဲ့ဇနီးဖြစ်သူရာဖီဒါအာမက်တို့ဟာဒါကာတက္ကသိုလ်မှာလုပ်တဲ့စာအုပ်ပြောက်ပွဲတစ်ခုကနေပြန်လာပြီးတဲ့နောက်ကြာတာပြီးနေ့ညနှောင်းပိုင်းမှာတိုက်ခိုက်ခံရတာလို့အနာဘိုင်းတွေကပြောပါတယ်ကိုရိုင်းကလည်းဘလော့ဂါတဦးဖြစ်တဲ့ဇနီးဖြစ်သူအာမက်ကတော့စူးစူးရွားရွားဒဏ်ရာရသွားပါတယ်မွတ်စလင်အများစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာပြုခေါ်စဉ်းစားတာကိုအားပြီးတဲ့ဘာသာရေးကိန်းနဲ့စာရေးသူတွေပေါ်မကြသေးခင်နှစ်တွေတွင်တိုက်ခိုက်မှုတွေဖြစ်နေတာမှာအခုပြက်ကနောက်ဆုံးပေါ်လာတာပါမတူကွဲပြားတဲ့တစ်ခုခုကိုယုံကြည်သူတွေလွတ်လပ်တဲ့ပြုခေါ်သူတွေဟာအတိုက်ခိုက်ခံနေရအရေးယူပြီးထောင်ချခံနေကြရပါတယ်လို့ဘင်္ဂလားဒေ့ရှ်လူ့ခွင့်ရေးလှုပ်ရှားသူအဒီလာရာမန်ခန်ကအခုပြက်ရပေါ်တုံ့ပြန်ပြောဆိုပါတယ်တိုက်ခိုက်တဲ့ပြက်ကိုတွေ့မြင်သူတွေရှိပေမဲ့ဘယ်သူမှဝင်ပြီးမကူညီသလိုတိုက်ခိုက်သူတွေကိုဖမ်းပေးတာလည်းမရှိဘူးလို့ဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းစာကဖော်ပြပါတယ်အန်ဆာဘင်္ဂလား7လို့ခေါ်တဲ့မတိမစားစစ်သွေးကြောအုပ်စုတစ်ခုကတိုက်ခိုက်မှုဟာသူတို့လက်ချက်လို့ကြေညာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရင်လက်ခွင့်အခြေအနေအရပြီးခဲ့တဲ့နှစ်ကနိုင်ငံပေါင်း180တဲ့အဆင့်146ဖြင့်နေစည်းမထားတဲ့တော့မြောက်အဖွဲ့ကသတ်မှတ်ထားပါတယ်။